Washington DC မှာ ကဘာကျော် အနုပညာရှင်တွေ အပါအဝင် သိန်းနဲ့ချီတဲ့သူတွေ စနေနေ့ တနေ့လုံး ဆန္ဒပြပွဲတွေ ပြုလုပ်ခဲ့ကြပါတယ်
I'm actually here with the Love Army affiliated with Van Jones and we're basically bringing together people all across the country to push back against a lot of the hate and division that we saw during
သမ္မတထရန့်ရဲ့တာဝန်ထမ်းဆောင်မှုပထမဦးဆုံးနေ့မှာပဲကြုံတွေ့ခဲ့ရတဲ့ဆန္ဒပြပွဲအကြောင်းနဲ့အတူအမေရိကန်အစိုးရတက်လက်ထက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရောဘာတွေပြောင်းလဲလာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့တိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးအောင်ပါရှင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထပ်မံကြေညာပေးဖို့ရှိပါ မီအခွင့်အရေးကိုလေးစားလိုက်နာဖို့တောင်းဆိုတဲ့အနေနဲ့ဝါရှင်တန်မြို့တော်မှာစနေနေ့ကလူပေါင်း300,000စုယုံဆန္ဒပြခဲ့ကြပါတယ်။ကြားမအသားအရောင်မျိုးစုံပါဝင်တဲ့ဒီချီတက်ပွဲကြီးဟာသမရသည့်ထရန့်ရဲ့ကျန်းသက်စာကျင်းဆိုပွဲကိုတံပြန်တဲ့အနေနဲ့အချိန်ကြိုက်ပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ Women's March on Washington ဆိုတဲ့အမျိုးသမီးတုချီတက်ပွဲမှာကိုယ်တိုင်သတင်းတွားရောက်ယူခဲ့တဲ့မန်ရင်ကျင်းနိုင်ကဆက်ပြီးတော့အပြည့်အစုံကိုပြောပြပေးပါမယ်ရှင်။
ဒီ American တီထောင်စုမှာဒီနေ့ကတော့တမိုင်းတွင်နဲ့နေတနေလို့ပြောရမှာပါ။တီထောင်စုတဝဲမှာပြည်နယ်ပေါင်းစုံမှာနေကြတဲ့အမျိုးသမီးတွေတိတ်နေချီပြီးတော့ Washington DC မြို့တော်မှာစီယုံလောက်ရှိလာပြီးတော့ပေါ့နော်။သူတို့အမျိုးသမီးတွေဒီသွေးစည်းညွညွကြောင်ပြတာတဲ့အနေနဲ့ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ချီတက်ဆန္ဒပြတဲ့သူတွေထဲမှာအမျိုးသားတွေလည်းပါဝင်တာကိုတွေ့ရပါတယ်။သူတို့တွေကတော့ဒီအမျိုးသမီးအခွင့်အရေးတွေကိုလေးစားလိုက်နာဖို့အတွက်သူတို့ကလည်းအမျိုးသမီးရင်းနဲ့ပေါ့နော်အတူညွညွကြောင်ပြတာတဲ့အနေနဲ့သူတို့ပါဝင်ကြတာဖြစ်တယ်လို့လည်းပြောပါတယ်။အခုသမရသစ်ဒေါ်နယ်ထရန့်အနေနဲ့အမျိုးသမီးရဲ့အခွင့်အရေးကိုပေါ့နော်လေးစားလိုက်နာဖို့သူတို့ကအဓိကအဲ့ဒါအတွက်ကိုသူတို့တောင်းဆိုနေကြတာလည်းဖြစ်ပါတယ
် We're basically bringing together people all across the country to push back against
အမေရိကန်နိုင်ငံတော်မှာရှိတဲ့ပြည်သူတွေကိုဒီမှာလာပြီးစုဝေးကြဖို့ကျွန်တော်တို့စီရင်ခဲ့တာပါရုပ်ောက်ပွဲအတွင်းကျွန်တော်တို့မြင်ခဲ့ရတဲ့အမုန်းတရားတွေနဲ့ခွဲခြားမှုတွေကိုအခုလှုပ်ရှားမှုကနေစတင်ကြောင်းပြတာတာပါ
ဒါကတော့အမျိုးသမီးများချီတက်ပွဲကိုစီစဉ်သူတွေထဲမှာပါဝင်တဲ့ Love Army အဖွဲ့ကတောင်းရှိသူတဦးကနေ VOE ကိုပြောတာဖြစ်ပါတယ်။ဒီဆန္ဒပြပွဲကနေသမ္မတ Donald Trump ကိုပေးကျင်တဲ့အမှားစကားနဲ့ပတ်သက်လို့လဲသူကအခုလိုပြောပါ
တယ်။
ဆန္ဒပြလာသူတွေဟာ Donald Trump ကိုစန့်ကျင်ကြောင်းလာပြီးတင်ညွတ်ထဲပြတာကြတာဖြစ်ပါတယ်။ဒီတော့ Trump အနေနဲ့မဟုတ်တာလုပ်မယ်ဆိုရင်ပြည်သူတွေဟာငြိမ်ခံမှာမဟုတ်ဘူး။ပြန်ပြီးတုံ့ပြန်မှာဖြစ်ပါတယ်။
ညောင်ပြည်နယ်ကလာတဲ့ចောင်းសៀមအတူကတော့
I'm participating because I believe that our country is
Tomorrow တိုင်းပြည်မှာအထက်ကျင်းရတဲ့အချိန်ကိုရောက်နေပါပြီ။စီလုံးညင်ညွတ်မှုတွေလည်းကွဲနေတဲ့အချိန်မို့ကျွန်မအခုလိုဆန္ဒပြရတာပါ။ကျွန်တော်နိုင်ငံမှာအများစုကခွဲခြားဆက်ဆံခံနေရတယ်လို့ခံစားရပါတယ်။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့သမရကလည်းလူလူရဲ့အကျိုးစီးပွားကိုစိတ်ဝင်စားဘူးလို့မြင်ပါတယ်။
ဒီသမ္မတဒေါ်နယ်ထရမ့်ကအရင်ဒီစီးပွားရေးလုပ်ငန်းရှင်ကြီးဘဝတုန်းကအမျိုးသမီးတွေကိုသူပုတ်ခတ်ပြောဆိုခဲ့တဲ့ဇာတ်ရည်ပေါ်မှာပေါ့နော်အမျိုးသမီးတွေကဒီချက်ကိုလည်းသူတို့မချိုက်ဘူးဖြစ်နေပါတယ်ဒါကြောင့်ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အခုသမ္မတဒေါ်နယ်ထရမ့်အနေနဲ့ပေါ့နော်အမျိုးသမီးခွင့်ရေးတွေကိုလေးစားလိုက်နာဖို့အတွက်သူတို့ကအခုလိုချီတက်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်
So this hat is part of the Pussy Hat Project, which is sort of
a Pussy Hat Pussy Hat Project ဆိုတာက Donald Trump ရဲ့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေလက်တရမ်းခဲ့တာတွေကိုနိုင်ငံတွင်းမှာသာမကနိုင်ငံတကာမှာပါရှိတဲ့အမျိုးသမီးတို့ကနေတညီတညွတ်ထဲလက်မခံဘူးဆိုတာကိုပြသတဲ့လှုပ်ရှားမှုပါဒါကတော့တနက်စီပြည်နယ်ကနေလာရောက်ဆန္ဒပြတဲ့အကြောင်းသူတဦးကပြောသွားတာပါ
Hello
အခုဆိုလို့ရှိရင်ဒီအစောရောပေါ့နော်နံပါတ်ကြီးဆိုတော့မက်ဒေါ်နာကလည်းသူပေါ့နော်ဒီအစီအစဉ်သူ့အစီအစဉ်မချင်ညာဘဲနဲ့ရုပ်ကြီးရဲ့လာရောက်ပြီးတော့ဒီအမျိုးသမီးတွေနဲ့ညီညွတ်ကြောင်ပြသခဲ့ပါတယ်သူတို့ဟာဒီသမရသစ်ထရမ့်ရဲ့မူဝါဒတွေကိုသူတို့စန့်ကျင်တယ်ပေါ့နော်အထူးသဖြင့်အမျိုးသမီးတွေကိုနှိမ်ချပြောဆိုတဲ့စကားတွေပုတ်ခတ်ပြောဆိုတဲ့စကားတွေပေါ်မှာသူတို့အမျိုးသမီးတွေကအင်မတန်ဒေါသထွက်တယ်ဆိုတာကိုလည်းမက်ဒေါ်နာကသူ့ဒီရှင်မြင့်မှာပြောသွားပါတယ်ဒီမှာအင်ဂျင်လိုက်မှာ VOA ရုပ်ရှင်ကနေသတင်းပေးပို့နေပါတယ်ရှင်